မနေ့ကဒီကုလသမဂ္ဂဂျနီဗာမှာကျင်းပတဲ့ရိုဟင်ဂျာဒုက္ခသည်အရေးဆိုင်ရာနိုင်ငံတကာရံပုံငွေရှာဖွေရေးညီလာခံအတွင်းမှဆွေးနွေးပြောဆိုချက်တွေကိုပြောပြမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဆက်ပြီးပြင်းပြင်းထန်ထန်ဖြစ်နေကြောင်းနဲ့ကုလသမဂ္ဂဘက်ကအဲ့ဒီဒေသကိုတွားရောက်ကူညီခွင့်တားဆီးခံထားရစေဖြစ်ကြောင်းကုလသမဂ္ဂထိပ်တန်းကောင်ဆောင်တွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်။မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ဘက်ကတော့ညီလာခံအတွင်းသဘောထားတုံ့ပြန်ဆွေးနွေးပြောဆိုခြင်းမရှိပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒုက္ခသည်တွေအားလုံးနေရင်ပြန်နိုင်ရေးသူတို့မျှော်လင့်ထားကြောင်းပြောဆိုခဲ့ပါတယ်။ဆက်ပြီးနားဆင်ပါရှင်။ကမ္ဘာပေါ်မှာလူသားချင်းစာနာမှုဆိုင်ရာအကြီးအမားဆုံးအကျယ်အတည်းဖြစ်လာတဲ့လက်ရှိရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Mark Lowcock ကညီလာခံအတွင်းအခုလိုပြောကြားသွားပါတယ
် It is the latest round in a decades long cycle of persecution
ဒီစနေဟာဆယ်စုနှစ်ပေါင်းများစွာတန်လျာလည်နေတဲ့ညှဉ်းပန်းနှိပ်စက်မှုအကြမ်းဖက်မှုနဲ့နေရရင်ကအတိအဓမ္မမောင်းထုတ်ခံရမှုဆရာတွေရဲ့နောက်ဆုံးဖြစ်ရပါကျွန်တော်တို့အဲ့ဒီဒေသကိုတွားရောက်ကူညီခွင့်ပြင်းပြင်းထန်ထန်တားဆီးခံထားရစေဖြစ်ပြီးတော့လိုအပ်နေသူတွေစီကိုထောက်ပံ့နေရောက်ဖို့အကြီးအကျယ်ထိခိုက်စေပါတယ်ဒါကမဖြစ်မနေဖြေရှင်းဖို့လိုအပ်ပြီးအခုလူညုံကြီးကောင်စီမှာဒီကိစ္စကိုဆွေးနွေးဖို့အရေးကြီးတယ်ဆိုတာကျွန်တော်နားလည်ပါတယ
်အလားတူကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းဖြစ်တဲ့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ရဲ့ညွှန်ချုပ် William Lacey Swin ကလည်းဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေအတွက်အသက်ကယ်ဆယ်ရေးအထောက်ပံ့တွေပံ့ပိုးဖို့ဆောင်ရွက်နေချိန်မှာပဲအကျယ်အတည်းဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်ကြောင်းအခုလိုပြောသွားပါတယ
် We must in parallel also however urge world leadersto engage a political process
မြန်မာနိုင်ငံမှာဖြစ်နေတဲ့ဆယ်စုနှစ်နဲ့ချီကြာမြင့်လာတဲ့အကြအတဲကိုငင်းကြမ်းတဲ့နိဒာနဲ့အဖြေရှာရေးပံ့ပိုးကူညီဖို့နိုင်ငံတကာခေါင်းဆောင်တွေကိုကျွန်တော်တို့တိုက်တွန်းပါတယ်။ဒါအပြင်ကမ္ဘာမှာဒေသခံတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုအခမ်းအနားဆုံးနေရာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလုံခြုံမှုနဲ့ဂုဏ်သိက္ခာရှိတဲ့အခြေအနေမျိုးဖြစ်အောင်မြန်မာအာဏာပိုင်တွေဖန်တီးပေးဖို့အခိုင်အမာတောင်းဆိုပါတယ်
ရိုဟင်ဂျာဒုက္ခသည်အရေးဆိုင်ရာနိုင်ငံတကာရံပုံငွေရှာဖွေရေးညီလာခံကိုကုလသမဂ္ဂအဖွဲ့အစည်းဖြစ်ကြတဲ့ OCHA, UNHCR နဲ့ IOM တို့နဲ့အတူဥရောပသမဂ္ဂနဲ့ကူဝိတ်နိုင်ငံတို့ကဦးစီးကျင်းပခဲ့ကြတာဖြစ်ပါတယ်။လိုအပ်နေတဲ့ရံပုံငွေ American Dollar တန်434တန်အတွက်ညီလာခံမှာနိုင်ငံပေါင်း35နိုင်ငံကနေဒေါ်လာ344တန်ကျော်အထိလှူဒန်းမယ်လို့ကတိပြုခဲ့ကြပါတယ်။မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကတော့ညီလာခံကိုတက်ရောက်ခဲ့ပေမဲ့သဘောထားတုံ့ပြန်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဟာအဓိကဖြေရှင်းရမယ့်နည်းလမ်းဖြစ်ပြီးဒီအတွက်မြန်မာအစိုးရဘက်ကကတိပေးထားတဲ့အတိုင်းလက်တွေ့အကောင်အထည်ဖော်ဖို့အလွန်အရေးကြီးကြောင်းကုလသမဂ္ဂဂျနီဗာဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးရှာမိန်အာဆန်ကညီလာခံအပိတ်မိကွန်းမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ
်။ It is of paramount importance that Myanmar delivers.on its recent promises and work towards
saving ရတဲ့ရင်ကပဲမြန်မာအစိုးရကသူတို့ပေးထားတဲ့ကတိကိုအကောင့်ထဲပေါ်ဖို့နဲ့သူတို့နိုင်ငံသားတွေမြန်မာဘက်ခြမ်းကနေရရင်ကိုလုံလုံခြုံခြုံဂုံတိတ်ခါရှိရှိနဲ့သူတို့ဆန္ဒအလျောက်ပြန်နိုင်အောင်ဆောင်ရွက်ပေးဖို့တိတ်ပြီးတော့အရေးကြီးပါတယ်အခုတို့ဒုက္ခသည်တွေအားလုံးနောက်ဆုံးမှပြန်နိုင်မဲ့အခြေအနေကိုဘင်္ဂလားဒေ့ရှ်အစိုးရကမျှော်လင့်နေပြီးဒီအတွက်လည်းမိဖက်နိုင်ငံ၏အပါအဝင်နိုင်ငံတကာအတိုင်းအဝန်းနှင့်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဆက်ပြီးရှိနေတာကြောင့်နေ့စဉ်လူပေါင်းထောင်နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာနေကြောင်းလည်းအခုလိုသူကထောက်ပြပြောဆိုသွားပါတယ်
။ Earlier today in statements made among others
ဒီကနေ့မနက်ပိုင်းအစည်းအဝေးမှာတခြားကိုယ်စားလှယ်တွေနဲ့အတူလူလူအိတ်ရှိုးနဲ့ကုလသမဂ္ဂအမျိုးသမီးအဖွဲ့စတာတွေရဲ့ထုတ်ဖော်ပြောကြားချက်တွေအရအကြမ်းဖက်မှုတွေဟာရပ်တန့်မသွားသေးဘူးဆိုတာထင်ရှားပါတယ်။အကျိုးဆက်အနေနဲ့အခုလိုအရေးပေါ်အခြေအနေတွေအဖြစ်ပိုးပြီးတော့ဆိုးရွားလာစေပြီးအချိန်တွေကလည်းပိုးပြီးတော့ကြာမြင့်စေပါတယ်။တခြားတစ်ဖက်မှာလည်းဒရင်ရယူခွင့်ကန့်တတ်ဖို့ဒစိမ့်မမတ်ကြိုးပမ်းမှုကြောင့်မြန်မာနိုင်ငံဘက်ကရိုဟင်ဂျာတွေပေါ်ဆက်ပြီးတော့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒရင်ရယူမှုကိုထိခိုက်စေပါတယ်။
နိုင်ငံတကာအတိုင်းပိုင်းဘက်ကအပြည့်အဝပါဝင်ကူညီဆောင်ရွက်ပေးမှသာရိုဟင်ဂျာဒုက္ခသည်အကျပ်တဲကိုဖြေရှင်းနိုင်မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကယုံကြည်ထားကြောင်းလည်းတာမတ်ကြီးကဆိုပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့လူသားချင်းစာနာမှုအကူအညီပေးရေးကိုအကန့်အသတ်မရှိဘင်္ဂလားဒေ့ရှ်အစိုးရကဝင်ခွင့်ပေးထားပြီး2013ခုနှစ်ကတည်းကအပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့လည်းတာမတ်ကြီးကပြောသွားပါတယ်ရှင်။